အနာရေးစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့မတ်လ၂၄ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါက်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းဥက္ကမအောင်စောကပြောရေးကိုပြောပါတယ်။ခွင့်ပ ဆွေးကျက်တစ်ခုချင်းစီကထောင်ဒဏ်3နှစ်ထိကြာခံရနိုင်တဲ့ဆွေးကျက်တွေဖြစ်တယ်လို့လဲဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတဲ့သူမရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ကိုဗီဒီယိုကွန်ဖရင့်နဲ့ပုံထုံးနဲ့မှာတရားရုံးထုတ်ဖို့တရက်လိုအင်ကာနီမှာတော့အာနာဒိတ်စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကနေပြည်တော်မှာဒရစ်စာရှင်းလင်းပွဲလုပ်ခဲ့ပြီးရန်ကုန်တို
တွင်ဒီဘက်တရားပါတယ်တရားတန်းအထုပ်20ဒေါ်လာ2သိန်းနဲ့အကယ်ဒမီရွှေ10ချက်သားတော့အပိုင်း25ပိုင်းစုစုပေါင်းနှစ်ပိတ်တစ်ခွဲကိုကျွန်တော်တူဦးယူဆောင်ပြီးဒေါ်အောင်ဆန်းစုကြည်နေတဲ့ကိုဝင်ပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုရေးကိုတာအတွက်ပဲ3ပါတီအောင်နိုင်ရေးအတွက်ပဲ3ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်ပဲ3လိုတဲ့နေရာပါ3ပါလို့ပြောပြီးကျွန်တော်ကိုယ်တိုင်ဒေါ်အောင်ဆန်းစုကြည်လက်ထက်ကိုထည့်ပေးခဲ့တာဖြစ်ပါတယ
်ဒီမတိုင်ခင်ကလည်းလုပ်ငန်းရှင်တူဖြစ်တဲ့ဥမာဝိတ်ကဒေါ်အောင်ဆန်းစုကြည်ကိုကိုယ်တိုင်ငွေကြေးပေးခဲ့တယ်လို့ပြောထားတဲ့ဗီဒီယိုဖိုင်ကိုလည်းစစ်တပ်ရဲ့အုပ်ချုပ်ရေးအဖွဲ့ကထုတ်ခဲ့ပါတယ်ဒီဖြောင့်ချက်ပေးပြောဆိုချက်တွေကိုအာဏာသိမ်းအဖွဲ့ကဘယ်လိုပုံစံရယူခဲ့တယ်လဲဆိုတာမသိရသလိုဥဖြိုးမင်းသိန်းရဲ့ပြောဆိုချက်ဆိုတဲ့ဗီဒီယိုဖိုင်ရဲ့အရေးအသွေးကိုထောက်ပြပြီးအတုအယောင်ဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်နဲ့ဘီလီယံနာတတိယဂျော့ဂျ်ဆိုရော့စ်တွေ့ဆုံခဲ့တဲ့ဓာတ်ပုံနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးဂျော့ဂျ်ဆိုရော့စ်ရဲ့Open Society Foundation ရဲ့မြန်မာအဖွဲ့ကဝန်ထမ်းတဦးကိုစစ်ဆေးချက်အရတရားမဝင်ငွေကြေးလွှဲပြမှုတွေရှိတယ်လို့လဲအနာသိန်းအဖွဲ့ကဖော်ပြခဲ့ပါတယ်။ဖမ်းထားတဲ့ဒေါက်ဆန်းစုကြည်ကိုတော့ရှေ့နေနဲ့တွေ့ခွင့်မပေးသေးသလိုမလတရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးကျန်းမာမှုမှာလဲတရားသူကြီးနဲ့သာတွေ့ဆုံခွင့်စကားပြောခွင့်ပေးခဲ့ပါတယ်ရှင်။